ရှမ်းပြည်နယ်အရှေ့ပိုင်းအထူးဒေသနှင့်မှာ UWSA ဝါတဖွဲ့ဖမ်းဆီးထိန်းနှင်းထားတဲ့မိုင်းပေါက်နယ်အတွင်းမှာလာဟုဓမ္မဆရာ90ကျော်ကိုခံဝန်ကတိနဲ့ပြန်လည်လွတ်ပေးလိုက်ပါတယ်။ဟိုတောင်ကျောင်းစာကျောင်းကခေါ်ဆောင်သွားတဲ့ကျန်းစာတင်ကျောင်းကကျောင်းသူကျောင်းသား40ကျော်ကိုတော့ထိန်းနှင်းသားဆက်ရှိတယ်လို့လာဟုနှစ်ချင်းခရိယံအဖွဲ့ချုပ်ကတာဝန်ရှိသူကပြောပါတယ်။ပြန်လွတ်ပေးဖို့ခံဝန်ကတိလက်မှတ်ရေးထိုးရမှာကျန်းစာမဖတ်ဖို့စုမတောင်းဖို့ဆိုတဲ့အချက်တွေပါဝင်တာကြောင့်ဘာသာရေးလွတ်လပ်ခွင့်ကိုထိပါစေတယ်လို့သုံးသပ်တာတွေလည်းရှိနေပါတယ်။ကိုမိုးစောကတင်ပြထားပါတယ်။
ဟုတ်ကဲ့ UWSA ကဝါပြည်သွေးစည်းညွံ့ညွံ့ရေးတပ်မတော်ထိန်းချုပ်ရာရှမ်းပြည်နယ်အထူးဒေသနှင့်မှာစက်တင်ဘာလလယ်လောက်ကစတင်ပြီးဗဒါရေးအရတင်းမာမှုတွေရှိခဲ့ရာကခရယံဖျားရှိခိုးကြောင့်60လောက်ကိုပိတ်သိမ်းခဲ့တယ်လို့ယာနဲ့ချီတဲ့သာသနာဝန်ထမ်းတွေကလည်းဖမ်းဆီးခဲ့တာဖြစ်ပါတယ်စက်တင်ဘာလနောက်ဆုံးပတ်အတွင်းကဖမ်းဆီးထိန်းသိမ်းခံရတဲ့လာဟုဓမ္မဆရာ90ကျော်ကိုတော့ဗိုလ်တူးနဲ့ညနေပိုင်းကခံဝင်ကတိလက်မှတ်ရေးထိုးပြီးပြန်လွှတ်ပေးခဲ့တယ်လို့လာဟုနှစ်ချင်းခရယံအဖွဲ့ချုပ်ကအထွေထွေအတွင်းရင်မှုတိတ်ခါတော်ရဆရာဒေါက်တာလာဇရုကပြောပါတယ
်။ဘယ်နည်းအားနဲ့လဲပိုင်းတော့မှာလည်းဒီစက္ကလမှာဆက်မဆရာကိုယ်ကမကားအလုံးလို့ပြည်တယ်။ဆက်တော့ခေါင်းပြည်တယ်လို့ဒါလို့တော့ဆက်ကမှာဖတ်ရှုမတော့တွေ့ရမလို့တော့ဘူးဒီစုံမကြီးဒီတော့ဘူးဆိုတော့လက်မဆိုးတော့ဆက်လာရတယ်တဲ့။ဆက်မမဆိုးရေးဒီတိုင်းစိတ်လောင်ရဆရာဘာပဲလဲဆိုတော့အဲ့ဒါနဲ့သူတို့လည်းဘောရဆက်နေတာပဲ။အဲဆက်ကဆောင်းဆက်ကပြန်ဆောင်းတော့ပြန်ဆောင်းဆက်မလာသေးဘူးကွာ။
ခံဝင်ကျုပ်လက်မှတ်ရေးထိုးခိုင်းတဲ့အပေါ်မှာစိတ်မကောင်းဖြစ်ရကြောင်းနဲ့ဘာသာကိုးကွယ်ခွင့်ရရှိဖို့အတွက်ဆက်လက်ညှိနှိုင်းသွားမယ်လို့လည်းဒေါက်တာလာဇရုကဆက်ပြောပါတယ
်။အချိန်အစအတန်းနဲ့လုပ်နေတဲ့ဒီအောင်ဝန်ပါမှုကမဖြစ်ဘူးလို့ဘာလို့လဲဆိုရင်ဖျက်မရှိဖို့ရအောင်လို့ဆိုတော့မကောင်းဘူး၊ဆွေရဖျက်မရှိဖို့မှမရဘူး။ဘာသာကိုးခိုင်းနေဆိုတာယမနာငါ့ဥပဒေကြီးကရောက်ခဲ့တယ်လေ။
ပြီးခဲ့တဲ့အပတ်တွင်းကလည်းဝါလူမျိုးဓမ္မဆရာတရားကျော်ကိုခံဝင်ကတိနဲ့လွတ်ပေးခဲ့ပေမဲ့ခံဝင်ကတိကိုလက်မှတ်မရေးထိုးတဲ့ဆရာတော်ခုနှစ်ပါးကိုထိမ့်သိမ်းထားခဲ့ပြီးနောက်ဆုံးအခြေအနေကိုတော့သေချာမသိရသေးပါဘူးမြန်မာနိုင်ငံအမျိုးသားလူ့ခွင့်ရေးကော်မရှင်ကပြောရေးဆိုခွင့်ရှိသူဦးစုလွင်အောင်ကတော့ဒါဟာလူ့ခွင့်ရေးကြီးညာစရန်အပိုက်၁၈ကိုဖောက်ပြရာကြာကြောင်းထောက်ပြပါတယ
်လူ့ခွင့်ရေးကြီးညာစရန်အပိုက်၁၈ပေါ့ Article 18မှာလူတိုင်းမှာလွတ်လပ်စွာတွေးခေါ်ခွင့်မှားမှန်ဝေဖန်ပိုင်းခြားခွင့်ကိုယ်ပွဲခွင့်ရှိတယ်ပေါ့ဒီအခြေအနေကတော့အဲလွတ်လပ်စွာကိုယ်ပွဲခွင့်ဒါလူတယောက်ရဲ့ရပိုင်ခွင့်ပေါ့နော်ဘယ်လိုလူပဲဖြစ်ဖြစ်အဲလူတယောက်မှာတော့သူယုံကြည်ရဖို့ကိုယ်ပွဲခွင့်ရှိရမယ်အဲဒီကိုယ်ပွဲမှုကိုလည်းဟလာဟောပြောခွင့်ရှိရမယ်အဲယုံကြည်တတ်ဝင်ခွင့်ရှိရမယ်ဒါတွေကလူခွင့်ရေးပဲလေဒီအခြေအနေကတော့အဲလူ့ခွင့်ရေးကြီးညာသဏ္ဍာန်ပါအချက်နဲ့တော့မကိုက်ညီဘူးကွယ်လွတ်နေပြီဆိုတော့ဒါလေးတော့ကျွန်တော်တို့ကထောက်ပြလို့ရတာပေါ့လေ
ဒီခင်းဖြစ်ပွားတာနဲ့ပတ်သက်ပြီးသူတို့ကော်မရှင်ကိုတိုင်ကြားတာမရှိသေးကြောင်းနဲ့ကော်မရှင်အနေနဲ့လည်းလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပတ်သက်ပြီးဂျာဝင်ဆောင်ရွက်တာမျိုးမရှိခဲ့ဘူးသေးကြောင်းပြောဆိုပါတယ် UWSA ဝါတပ်ဖွဲ့ဘက်ကတော့ဗဟိုရဲ့ခွင့်ပြုချက်မရတဲ့ဖျားကြောင်းတွေကိုပိတ်သိမ်းတာဖြစ်ကြောင်းနဲ့အစွန်းရောက်တဲ့အချို့ဘာသာရေးဆရာတွေကြောင့်စီးလုံးမှုထိခိုက်မှာဆိုတဲ့အတွက်ဝင်ရောက်ထိန်းသိမ်းတာဖြစ်ကြောင်းသတင်းထုတ်ပြန်ထားပါတယ်